မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတီမီအခြေအနေတွေကြောင့်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဆက်လက်ရောက်ရှိနေစေဖြစ်တဲ့အတွက်အကူအညီတွေအရေးကြီးလိုအပ်နေကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။မကြာသေးခင်ရက်တွေအတွင်းမှာပဲဘင်္ဂလားဒေ့ရှ်နယ်စပ်ကိုထားရောက်လာနေကြသလိုနောက်ထရောက်လာအောင်မယ်လို့ညွှန်လဲရကြောင်းလည်းကုလသမဂ္ဂကပြောဆိုနေတာပါ။အပြည့်စုံကိုတော့ကိုရင်နိုင်ကပြောပြပေးပါလိမ့်မယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုကုဝင်ဘိုတွန်နိုင်ငံနယ်စပ်မှလေးရကြဆောင်းဆိုင်နေတဲ့ဝင်းသားမွတ်စလင်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဝင်ွေပေးလိုက်ပြီးတဲ့နောက်ဒုက္ခသည်တွေထောင်ထဲချပြီးတော့နယ်စပ်ကိုဖျက်ချော်ခဲ့ကြပါတယ်။ဒုက္ခသည်6,000ကျော်လောက်နယ်စပ်ကိုဝင်ရောက်လာခဲ့ပြီးနောက်ထပ်လည်းဒုက္ခသည်တွေဇက်တိုက်ဝင်လာနေတယ်လို့ဘင်္ဂလားဒေ့ရှ်နယ်ခြားဆောင်တပ်ဖွဲ့ကစာတော်ရင်းညကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဝင်လာတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ UNHCR ကုလသမဂ္ဂကော်မရှင်နာမင်းကြီးယုံရဲ့ပြောခွင့်ရဒူနီယာအစ္စလမ်ခန်းကအခုလိုပြောပါတယ်။
The situation is very fluid and the flow of new arrival hasn't stopped yet.
အခြေအနေကမငြိမ်သေးပါဘူး။အသေးရောက်လာနေတာတွေလည်းအခုချိန်မရက်သေးပါဘူး။အခုဆိုရင်နှစ်လလောက်ရှိလာနေပါပြီ။ဒီလိုရောက်လာကြည့်တာကခမန်းကြီး 58,900 လောက်ရှိပါတယ်။ဒုက္ခတွေအစ်တွေကလည်းလာနေတော့မှာ။ဒါကြောင့်လည်းမကြသေးခင်နှစ်တွေအတွင်းဒုက္ခတွေပြဿနာတွေမှာအကြီးအမားဆုံးဖြစ်ပါတယ်။ဆောင်ရွက်စရာအတော်များများပြည့်စည်သွားပြီလေ။လက်တွေလှုပ်ရှားပြီလေအများပြားရှင်းနေပါသေးတယ်။
ပြီးခဲ့တဲ့ဩဂတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေကို ARSC ဝန်ကြားအကြံဖတ်အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တာကနေရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးစိုးရိမ်မှုအခြေအနေတွေစိုးရွားလာခဲ့ပြီးမြန်မာစစ်တပ်ဘက်ကဒေသတွေမှာနေမီရှင်းလင်းရာကရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအလုံးရင်းနဲ့ထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာရောက်နေတဲ့ဒုက္ခတွေအရေးတွားနဲ့ပတ်သက်ပြီးတော့နိုင်ငံသားရှေ့တောင်းချီချနေတဲ့သူများအကူအညီပေးရအဖွဲ့ IOM ပြောခွင့်ရဂျိုးမီလ်မန်ကအခုလိုပြောပါတယ်။
Of late yesterday, 6,900, almost 7,000 Rohingya refugees who were stranded in dire conditions.
Many now might be saying, Bangladesh Nangan, Anjuman Paraga, Ludu Mishide, Neza Dedama, Akakari Ne, Taunting Lire, Rohingya Doka De, Chotong Kuya, Kunatong Liba Lago, Bangladesh Sitaga, Coxa Bazaka Yanega.ဥက္ကယနဲ့တက်နက်မှာရှိတဲ့ယာယီစခန်းတော်များများကိုပို့ပေးခဲ့ပါတယ်။အခုဆိုရင်ဒုက္ခသည်စခန်းတွေမှာရောက်နေတဲ့ရိုဟင်ဂျာအရေးအတွက်ဟာ8,000ရှိနေပြီလို့ယူဆပါတယ်။98,900 ဆိုတဲ့အရေးအတွက်ကတော့ဩဂုတ်လ25ရက်နေ့နောက်ပိုင်းရောက်လာတဲ့အရေးအတွက်လို့ကျွန်တော်တို့နားလည်ထားပါတယ်
။အသေးရောက်ရှိလာနေတဲ့ဒုက္ခသည်တွေဟာကုတုပလောင်ဒုက္ခသည်စခန်းကိုသွားနေကြပြီးတော့အိမ်မှာရှိတဲ့ယာယီခိုလုံရေးစခန်းတွေမှာနေနေကြတယ်လို့ UNHCR ကပြောပါတယ်။UNHCR ပါဝင်တခြားအကူအညီပေးရေးအဖွဲ့တွေနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေပူးပေါင်းပြီးတော့ဒုက္ခသည်တွေကိုအကူအညီပေးနေတယ်လို့ UNHCR ပြောခွင့်ရဒူနီယာအစ္စလမ်ခန်းကပြောပါတယ်
The most vulnerable among the new arrivals are bused from the border to a transit center near Kutupalang camp
အသေးချောလာသူတွေကအကူအညီလိုတဲ့သူတွေကိုတော့နေဆက်ကနေကုတုပလောင်ဒုက္ခသည်စခန်းကဂျာစခန်းကိုဘတ်ကားတွေနဲ့ပို့ပေးပါတယ်ဒီစခန်းမှာတော့ကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR ကမိဖက်အဖွဲ့အစည်းတွေနဲ့အတူအစားအစာရိတ်ထားစိတ်စစ်မှုတွေနဲ့ယာယီခိုလုံစရာထောက်ပံ့ပေးထားပါတယ်
။ကုလသမဂ္ဂအပါအဝင်အနောက်နိုင်ငံတွေနဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကတော့မြန်မာစစ်တပ်ဟာလူမျိုးရုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်လို့စွပ်စွဲလိုက်ပြီးမြန်မာအစိုးရဘက်ကတော့ဒီစွပ်စွဲချက်ပေါ်မှာအပြင်းထန်ကန့်ကွက်ခဲ့ပါတယ်။ ERC ဝင်ကြားဆွေးရောက်တဲ့ဘက်ကတိုက်ခိုက်မှုကြောင့်မြန်မာလူမျိုးရုံးတပ်ဖွဲ့ဝင်12ဦးပါဝင်ဒေသတွင်းကရခိုင်လူမျိုးတွေဟိန္ဒူဘာသာဝင်တွေနဲ့တခြားလူနည်းစုမျိုးနွယ်ဝင်တချို့လည်းတည်ဆုံခဲ့ပြီးတော့မြန်မာအစိုးရကတော့ ERC အဖွဲ့ကိုအကြမ်းဖက်အုပ်စုအဖြစ်နဲ့သတ်မှတ်ကြေညာခဲ့ပါတယ်ခင်ဗျာ